ကဘာကြီးအရာစုတစုအတွက်မမြင်ခဲ့ဘူးတဲ့အပြောင်းလဲတွေဖြစ်နေပြီးနိုင်ငံတကာအခြေအနေကဗရန်ဗရာနဲ့ရောရှက်နေချိန်မှာရုရှားနဲ့တရုတ်ပူးပေါင်းဆောင်ရွက်ရေးဟာကမ္ဘာတည်ငြိမ်ရေးအကြောင်းချက်တစ်ချက်ဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကရုရှားသမ္မတဗလာဒီမာပူတင်ကိုအင်္ဂါနေ့က BRICS အစည်းအဝေးမှာပြောကြားလိုက်ပါတယ်။နိုင်ငံတကာတန်းတူရေးတရားမျှတရေးအတွက်တရုတ်နဲ့ရုရှားကအရေးကြီးတဲ့ဆောင်ရွက်ချက်တွေလုပ်နိုင်ခဲ့တယ်လို့လည်းရှီဂျင်ပင်ကဆိုပါတယ်။ BRICS ထိပ်သီးညီလာခံကိုနိုင်ငံ36နိုင်ငံနိုင်ငံအကြီးအကဲ20တက်နေကြတာပါ။ရုရှားနဲ့တရုတ်တို့ဟာမဟာဗျူဟာပေါင်းစပ်ညှိနှိုင်းပြီးလက်တွေ့ပူးပေါင်းဆောင်ရွက်ရမှာနှက်ဆိုင်ကျယ်ပြန့်လာနေတယ်လို့လည်းအစည်းအဝေးမှာရှီဂျင်ပင်ကပြောပါတယ်။ကမ္ဘာကြီးမှာအနောက်ရဲ့ဩဇာကိုအာခံဖို့အတွက် BRICS အစည်းအဝေးကိုအခွင့်အလမ်းတရပြည့်ရုရှားကရှုမြင်ထားပါတယ်။ Brazil, Russia, India, တရုတ်နဲ့တောင်အာဖရိက၅နိုင်ငံနဲ့စခဲ့တဲ့အဖွဲ့ကိုဝင်ရောက်ဖို့တရားဝင်လျှောက်ထားတဲ့နိုင်ငံတွေထဲမှာအာရှကမလေးရှားနဲ့ပါဝင်နေပြီးထိုင်းကလည်းလျှောက်ထားဖို့စိတ်ဝင်စားနေပါတယ်။ရုရှားတိုင်းကကာဇာမာကျင်းပနေတဲ့အစည်းအဝေးဟာတက်ရောက်တဲ့တိုင်းပြည်တွေအတွက်အကြီးမားဆုံးနိုင်ငံခြားရေးမူဝါဒပွဲဖြစ်တယ်လို့ရုရှားဆိုတဲ့နိုင်ငံခြားရေးရာအချံပေး Yuri Ushakov ကပြောပါတယ်ခင်ဗျာ။